မင်္ဂလာပါတော်ရရှိမြတ်ခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာအရာရှိကြီးတွေအရာရှိဆိုတဲ့နေရာမှာအုပ်ချုပ်ရေးစီမံခန့်ခွဲရေးအာဏာပိုင်တွေကိုပြောတာဖြစ်ပါတယ်ရွေးကောက်ခံတဲ့ပြည်သူ့လွှတ်တော်တွေကတော့ကိုယ်စားလှယ်တွေကတော့မပါသေးဘူးဆိုကြပါစို့ခင်ဗျာအဓိကပြောထားတာကတော့အစိုးရအဖွဲ့ဝင်ဝန်ကြီးတွေတခြားအာဏာပိုင်အဖွဲ့အစည်းအစည်းကြီးကပုဂ္ဂိုလ်တွေဒီပုဂ္ဂိုလ်တွေရဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုကိုလူသိရှင်များထုတ်ဖော်ကြေညာသင့်ပါသလားဆိုတဲ့အကြောင်းအရာဖြစ်ပါတယ်ဒီဟန်နဲ့ပတ်သက်ပြီးတော့လွှတ်တော်မှာပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့ကအဆိုတင်သွင်းတယ်တချို့ကထောက်ခံဆွေးနွေးတယ်ဒါပေမဲ့မဲခွဲဆုံးဖြတ်လိုက်တဲ့အခါမှာထောက်ခံမဲ68မဲကန့်ကွက်မဲ281မဲကျန်းနေ15မဲနဲ့အဆိုရှုံးနိမ့်သွားတယ်လို့သိရပါတယ်ဆိုတော့ဒီအဆိုဟာတိုင်းပြည်အတွက်မကောင်းလို့လားဘာကြောင့်ပယ်ချရသလဲတိုင်းပြည်အတွက်ကောင်းတယ်ဆိုရင်လူထုကောင်းကျိုးကိုလုပ်ဖို့အမခံပြီးတော့တက်လာကြတဲ့လွှတ်တော်ကိုယ်စားလှယ်တွေဘာကြောင့်ဒီအဆိုကိုအတိမပြုခဲ့ဘူးလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးလို့ရင်းဖြစ်ပါတယ်ဆိုတော့ပထမဦးဆုံးကျွန်တော်သောတာရှင်တွေရဲ့စာရီကိုကြည့်လိုက်မယ်ဆိုရင်တော့ဒီအဆိုဟာအနိုင်ရသင့်တယ်အရာရှိကြီးတွေဒါ public office ခေါ်တဲ့ရာထူးတွေကိုကင်ထားတဲ့ပုဂ္ဂိုလ်ကြီးတွေအဲ့ဒီပုဂ္ဂိုလ်တွေဟာသူတို့ရဲ့ပစ္စည်းဥစ္စာပန်ဆိုင်မှုကိုတာဝန်မယူခင်မှာကြီးညာသင့်တယ်ဒါမှသာလျှင်သူတို့ရဲ့ရိုးသားမှုဖြူစင်မှုအဂဒီလာဇာမှုကင်းရှင်းတဲ့ဆွဲအကြောင်းပေါ်လွင်မဲ့ဆွဲသဘောနဲ့ပတ်သက်ပြီးတော့သောရရှင်သဘောမီရခါစာတော်တော်များများအလုံးကတော့ကြီးညာသင့်တယ်လို့ပဲပြောကြပါတယ်အစူကန့်ကွက်ခဲတဲ့လူတွေဟာလည်းပဲမယိုးသားဘူးဆိုပြီးတော့ဝေဖန်ထားရတာတွေ့ရပါတယ်အဲ့ဒီစာတွေကိုအကြံပြင်းကြည့်ရမယ်ဆိုရင်တူကတော့ဘယ်လိုပြောလဲဆိုရင်ဒါယုံကြည်မှုတိဆောက်ရေးဟာအရေးကြီးတယ်ဒါဟာပြည်သူလူထုကသူတို့ကိစ္စကိုစီမံခန့်ခွဲမဲ့လူတွေအပေါ်ယုံကြည်မှုနေသွားစေတယ်သမနာကြီးဦးသိန်းစိန်ကိုရင်အလေးထားပြုပြင်လာလိမ့်မယ်လို့မျှော်လင့်ပါတယ်ဆိုပြီးတော့သောရရှင်တူကရေးထားပါတယ်နောက်တူကဆွင်လည်းပဲဒီပုဂ္ဂိုလ်ကနေပြည်တော်အရာရှိကြီးတူဖြစ်ပါတယ်သူကလည်းပဲဒါလွှတ်တော်မှဒီဟာကိုပြင်သင့်တယ်နောက်ပြီးတော့သမနာကြီးပြောသလိုဝန်ကြီးသူရှုကလည်းပဲသူတို့ဟာအဂရိကင်းရှင်ကြောင့်သက်သက်ပြတဲ့နေကျင်ညာသင့်တယ်လို့ပြောခဲ့တယ်သူတို့ကိုယ်တိုင်ကျညာဖို့အရင်ကျညာဖို့လိုအပ်တယ်ဆိုပြီးတော့ဆွေးနွေးပါတယ်နောက်တူကလည်းပဲဒီအဆိုကိုပယ်ချခဲ့ကြတဲ့လွှတ်တော်ကုစလေတွေကမယိုးသားဘူးဆိုတာကိုပြသလိုက်ခြင်းပဲဖြစ်တယ်လို့ဝေဖန်ထားပါတယ်နောက်တူကတော့ဗာပြောလဲဆိုတော့စောစောကအချက်တွေအပြင်ပေါ့လေအခုလိုမကျညာတာဟာဟိုဆရာနာရှင်ခက်ကလူစစ်ဘိုလ်တွေဟာသူတို့ရဲ့ဇယိုက်တွေကိုသူတို့လုတ်ချင်သူတို့လုတ်မယ်ဆိုတဲ့သဘောနဲ့လုံနေခြင်းဖြစ်တယ်ဆိုပြီးတော့သုံးသပ်ပါတယ်နောက်ပုဂ္ဂိုလ်တူကတော့ဒီလိုမကျညာကျင်တဲ့လူတွေကိုသူကသတိပေးထားပါတယ်။အရင်တုန်းကခေတ်ဆက်ဆက်မှာစစ်ဘိုလ်ချုပ်တွေအဖြစ်နဲ့တာဝန်ယူခဲ့ကြတဲ့ပုဂ္ဂိုလ်တွေအခုခါမှာကျညာလိုက်ရင်တဲ့ဖွဲ့စည်းပုံထဲမှာရေးထားပါတယ်တဲ့။နောက်ကြောင်းပြန်ပြီးတော့အကျိုးသက်ရောက်မှုမရှိစေရဘူး။နောက်ကြောင်းပြန်ပြီးတော့အရေးမယူရဘူးဆိုတဲ့ဥပဒေအရသူတို့ကျင်းလွန်မှာဖြစ်ပါတယ်။အခုခါကျညာဖို့အသင်းဆုံးပဲတဲ့။အခုမကျညာပဲနောက်မှကျညာမယ်ဆိုရင်လက်ထက်ဘွားစုအသုံးနှုံပေါ့လေရှင်းနေစကားလက်ထက်ဘွားပစ္စည်းတွေနဲ့အရင်တုန်းကယူခဲ့တဲ့ပစ္စည်းတွေပေါင်းပြီးတော့သိညာနေလိမ့်မယ်အဲ့ခါကျတော့သူတို့ဟာခွင့်မလွတ်နိုင်စရာအကြောင်းဖြစ်လာလိမ့်မယ်လို့သူကစေတနာနဲ့လား yes စေတနာနဲ့လည်းဖြစ်နိုင်ပါတယ်အကြံပေးထားပါတယ်နောက်တစ်ခုကပြည်သူတာဝန်ကိုထိတ်နှန်းကတာဝန်ယူနေတဲ့ပုဂ္ဂိုလ်တွေကို၌ကဒီလိုမကျညာပဲငင်းပယ်နေကြပြည်သူဘက်ကလည်းငင်းပယ်ခွင့်ရှိတယ်တဲ့အခွန်မဆောင်မဲ့နေရာတွေပြည်သူကလည်းလှုပ်လာမှာပေါ့တဲ့အဲ့တော့တိုင်းပြည်ဘက်ကောင်းတော့မလဲဆိုပြီးတော့ပြောထားတာဖြစ်ပါတယ်ဒါသောရရှင်ရဲ့ပေးစာတွေများစွာအနက်ကတို့ကိုကျွန်တော်အကျဉ်းချုပ်ပြီးပြောပြလိုတာဖြစ်ပါတယ်ပထမဆုံးသောရရှင်ရဲ့ဆွေးနွေးအကြောင်းကိုတိုင်ခံဆွေးနွေးမဲ့ပုဂ္ဂိုလ်တွေကျွန်တော်အူဆက်သွယ်နေပါတယ်ပထမဆုံးလေလိုင်းပေါ်မှာရောက်ရှိထားတဲ့သူကတော့ဥအောင်သိန်းဖြစ်ပါတယ်ဥအောင်သိန်းကဥပဒေသမားတူဖြစ်တဲ့တရားပို့ပြီးသိမယ်ထင်ပါတယ်ဆရာအောင်သိန်းကြားပါလားခင်ဗျာပြောပါခင
်ဗျအခုကကျွတ်တော်မှာဒီအကျိုးအဖွဲ့ဝင်ကြီးတွေအဲပိုင်ဆိုင်မှုပြည်သူချင်းကိုပြည်သူချက်ပြတ်ပြင်းနေမတူဘူးဆိုရဲအဆိုကရှင်းသွားရဲဆိုတာတကယ်တော့ဒါပိတ်တော်အားပြင်းပြန်မဖြစ်ဘူးဗျဘာဖြစ်လို့လဲဆိုတော့မဲခွဲချက်ပြတ်လာရင်တော့အဲဒီအကျိုးကနဲ့ပတ်သက်တဲ့ပါတီဖွဲ့ကြီးအများကြီးတွေကတော့ဒါအနိုင်ယူရစနေလဲဖြစ်မှာပဲဒီအကျဉ်းတော်နဲ့အနေနဲ့ဒီလူတွေအနေနဲ့ကတော့ဒီမိမိရဲ့အဲဆိုးရဖွင့်မှာတာဝန်နဲ့ဝင်ကြီးတွေဟာဘယ်လောက်ရှိကြောက်မှန်တဲ့အလုပ်တွေကိုလုပ်နေကြလဲဘယ်လောက်ရှိရေးသားဆိုသူရဲ့တာဝန်မျိုးဆောင်ရွက်နေရဲ့ဆိုတာသူရဲ့ဒီပိုင်ချန်မှုပြည်စည်းခြင်းတွေဟာဘယ်ဘယ်များရှိလဲအဲဘယ်ဘယ်များကာလကြီးဟာတိုးတက်လာတယ်ဘယ်ဘယ်များကာလမှာဆိုးရွားရတယ်ဆိုတဲ့သဘောမျိုး ဒီလိုနေနေမြင်နေတာပေါ့ဗျာအဲ့လိုဒီလိုကိုချပြမပြမို့ဆိုရင်ဘုရားကဒီဥစ္စာတည်ကြီးရာဘယ်တိုင်းကြာနေဘယ်လောက်ပြီဘုရားအစိုးရအတောင်ယူရတဲ့ကာလမှာဘယ်လိုရှာဖွေလဲရှာဖွေရရှိတယ်လဲဆိုတာဒါဒါပြောပြကြည့်ရတယ်ပြကြည့်ရတယ်ပြကြည့်ရမှန်တယ်လို့ပြောမလို့ဖြစ်သွားနိုင်ပါလေဟုတ်ကဲ့ကျွန်တော်တို့ကဟုတ်ကဲ့ဘုရားဖွဲ့ဝင်
တောင်းချီညာနေနေဒီရဲ့ပန်ချန်မှုတည်ရှိခြင်းကိုထုတ်ပေါ်ညီညာခြင်းအဖြစ်ဒီဝဲယုံကြည်ကိုရမှုကိုပုံရရှိလာနိုင်တယ်လို့ကျွန်တော်ကအဲ့လိုမြင်ပါတယ်ဟုတ်ကဲ့ဦးအောင်သိန်းဆိုတော့နောက်ကျွန်တော်ဒီကိစ္စကိုပြန်ပြောခင်မှာပေါ့လေနောက်ဆွေးနွေးမဲ့ပုဂ္ဂိုလ်တူဖြစ်တဲ့အကျန်းခိုင်ဖွံ့ဖြိုးရေးပါတီကမလှိုင်မြွနဲ့ပဲဆန္ဒနယ်ကလွှတ်တော်ကိုယ်စားလူဖြစ်ဦးအေးမော ရတယ်လေလို့သိကြမှာခင်ဗျာ
ဟုတ်ကဲ့ဒီဆိုနေပါတယ်လို့ကျွန်တော်ရဲ့အမြင်ပေါ့လေ
ဟုတ်ကဲ့
ကျွန်တော်အမြင်ဆိုရင်တော့ပြည်သူတွေအတွက်ရန်ကုန်အကျိုးရှိပါတယ်ဟုတ်အကျိုးလည်းရှိပါတယ်ကောင်းလည်းကောင်းပါတယ
်ဟုတ်ကဲ့
ဒါတော့လည်းပဲအချိန်နဲ့အချိန်ခါရကခုနပြောလို့အကျိုးရှိတော့ပဲအဆူဆူတာလည်းပဲကျွန်တော်တို့ဒါဥရိကန်တချက်ရှိပါတယ်ခင်ဗျာရှိတဲ့အခါမှာကျွန်တော်တို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာမပါသေးတဲ့အတွက်ဒီအဆူကောင်းတော့လည်းပဲဒီအဆူထပ်ပြီးတော့ကျွန်တော်တို့ကဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပြင်ဆင်ပြီးတော့ထည့်နိုင်မယ်ဆိုရင်ပို့ပြီးတော့ကောင်းမွန်တယ်လို့ကျွန်တော်တို့ယူဆပါတယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာသမရအတွက်68ကျွန်တော်ထင်တယ်ပုံမှန် 68 လား 68 လားပဲအဲ့ဒီမှာတော့ပါထားပါလေပါထားတော့သမရရဲ့နောက်တစ်ခါသမရနေပြီးတော့ဆက်ဆံရသူအစိုးရအဖွဲ့တွေကိုညွှန်ကြားထားတာလည်းရှိပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ကကြံတဲ့ဟာတွေပါအစိုးရအဖွဲ့ပေါ်လေအားလုံးအတွက်ကိုကျွန်တော်ထင်တယ်လေကျွန်တော်အမြင်ကတော့ဥပဒေပြဋ္ဌာန်းပြီးတော့ထည့်မယ်ဆိုရင်ပုံမှုပြီးတော့ပြည်စုံပြီးတော့ဒီလူအတွက်ပိုအကျိုးရှိမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမောင်ကျွန်တော်စဉ်းစားတာကဖွဲ့စည်းပုံဥပဒေပြင်ဖို့ဆိုတာမြန်မာနိုင်ငံ2008ဥပဒေထဲမှာအခက်အခဲဆုံးကိစ္စပဲဖြစ်ပါတယ်85ရာခိုင်နှုန်းကျော်မှဖြစ်မယ်ဆိုတော့လူတိုင်းကဒီအချက်ကိုထောက်ပြဝေဖန်နေရပါတယ်ဆိုတော့ဦးမောင်ပြောသလိုတိုင်းပြည်ရဲ့ကောင်းတယ်ဒီဟာကိုဖွဲ့စည်းပုံထဲမှာထက်သင့်တယ်ဆိုတော့အတော်လေးတော့အခက်အခဲရှိမယ်ထင်ပါတယ်နော်ဦးမောင
်ဟုတ်ကဲ့ကျွန်တော်အနေနဲ့တော့လေအမှန်တမ်းပြောရရင်ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဆိုတာကဒီတိုင်းပြည်အတွက်ပြည်သူအတွက်အကျိုးရှိမဲ့ဥပဒေတွေဆိုရင်ကျွန်တော်ထင်တယ်အခက်အခဲတော့မရှိနိုင်ဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဒါကျွန်တော်တယောက်ရဲ့အမြင်ပါဒီနေ့လွတ်တော်ထဲမှာလည်းပဲကျွန်တော်တို့ကိုယ်စားလှယ်တွေတော်တော်များများကလည်းပဲကျွန်တော်တို့အဲ့လိုပဲယူဆထားပါတယ်ခင်ဗျာပြင်လို့ရှိရင်တချို့ပြည်သူအတွက်တကယ်အကျိုးရှိမယ်နိုင်ငံအတွက်အကျိုးရှိမယ်ဆိုရင်ပြင်ဆင်လို့လွယ်မယ်လို့ပဲပြောလင့်ထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးမောင်အတက်ဆရာပဲကျွန်တော်နောက်တစ်ခုတွေးမိတာကဒီမှာပြည်တော်စုအစိုးရအဖွဲ့ဥပဒေအတိုင်းမှာခန်းရှိထွေထွေဆိုတဲ့အခန်းပုံမှန်တရားမှလည်းတရားတင်မှလည်းရေးထားတာတွေ့ရပါတယ်လွှတ်တော်အတီးပြည့်ချက်ဖြင့်နိုင်ငံတော်သမ္မတခန့်အပ်တော်ပုဂ္ဂိုလ်များသည်စာအုပ်ချုပ်ရေးပိုင်းပေါ်လေလွှတ်တော်ကိုယ်စားလှယ်မဟုတ်ဘူးပေါ့ဒီတစီတပွားရဲဖြစ်သောစီးပွားရေးလုပ်ငန်းနှင့်ပိုင်ဆိုင်မှုများကိုတန်ဖိုးနှင့်တကွာစီရင်ပြုစုပြီးနိုင်ငံတော်သမ္မတထံပေးပို့ရမည်ဒါကတော့လူသိရှင်များဒါ public disclosure မဟုတ်ဘူးပေါ့သမ္မတစီကိုပေးပို့ရမယ်ဆိုတော့ဒီဥပဒေပုံမှန်ရောအတိအကျလိုက်နာအကောင့်ထဲဖော်ရရှိပါလားခင်ဗျာအခုသမ္မတစီကပိုင်ဆိုင်မှုစီရင်ပေးပို့ကြရပါလားခင်ဗျာဝန်ကြီးဖွဲ့ဝင်နေ
ဟိုကျွန်တော်ကြမ်းမြင့်ပြည့်လောက်တော့သမ္မတကဟိုပထမပို့မိတ်ထုတ်တယ်လို့ပြောပါတယ်ခင်ဗျာအားလုံးသမ္မတထံကိုပြင်ပြရမယ်ဘယ်နည်းကိုဆက်သားနဲ့ရောက်ပဲလို့ပို့ရမယ်ဆိုပြီးတော့မိတ်ထုတ်တယ်လို့ကြားပါတယ်ခင်ဗျာကြားပြီးတော့နောက်ပိုင်းမှာတစ်ခါခဏရက်ဆိုင်တယ်လို့လည်းကြားပါတယ်ခင်ဗျာမလို့ရဆိုင်လာလဲတော့ကျွန်တော်မသိပါဘူးပြန်ပြီးတော့တို့ဒါပြန်ပြီးတော့အစိုးရကပို့ရမယ်လို့တော့ပြောပါလေခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ဥအောင်သိန်းရောဘယ်လိုမြင်ပါလဲခင်ဗျာအခုပြည်ထောင်စုအစိုးရအဖွဲ့ဥပဒေကပြဋ္ဌာန်းချက်ကိုပို့ရမယ်လို့သမ္မတညွှန်ကြားချက်ထုတ်တယ်အဲ့ဒီကိစ္စအကောင့်ထဲမပေါ်နိုင်သေးတာကိုဘယ်လိုသုံးသပ်မလဲဦးအောင်သိန်းခင်ဗျာ
ကျွန်တော်မြင်ပြောနေပါဗျာအပမတ်ခံကိုစဉ်းပြီးပို့ရမယ်ဆိုတာကအပြည့်အဝကျွန်တော်တခုအမြင်နဲ့သဘောပဲရောက်ပါဘူးအစိုးရအဖွဲ့ဝင်ကြီးတွေဆိုတာကလည်းအပြည့်အဝသူကကိုရပြီးရတာဖြစ်တယ်နော်ပြည်သူပေါ်ရတဲ့စီမံခံရရတဲ့ပုံစံကြီးဖြစ်တယ်ပေါ့အဲ့ဒီလိုသူကအဖွဲ့ဝင်ကြီးကြီးနဲ့ဒီတော့ကဗန်ချာနစ်ကြီးကြီးဒီအာဘယ်ဘယ်များရှိရဲ့ရှိနေရဲ့ဆိုတာအပြည့်အဝဖြတ်ပြန့်နိုင်ပိုကောင်းပါလေဒီကျေဝတ်ချမ်းသာမှုပေါ်မှာဒါဗျံဆောင်ခြင်းနည်းနည်းရဲ့ကျေဝတ်ချမ်းသာမှုကိုပြညာတဲ့သဘောနဲ့တယောက်ပါလေအဲ့မဲ့အဲ့ဒီဇေဝချမ်းသာမှုဟာအတန်းကျယ်လုံးနဲ့မိမိဝင်ကြီးလက်ကမိမိဇေဝတက္ကမှာပုံပုံများပြတဲ့
အဲ့ဒါဒီအကျဉ်းစီးပွားရင်ရရှိရတယ်ဆိုရင်လည်းတပြည်လူကမြင်တာပဲလေအဲ့ကြောင့်ကျွန်တော်တို့အများပြောချင်တာကဒီအစိုးရတောင်းရှိသူအရှင်ဝင်ကြီးတွေအရှင်ဝင်ကြီးတိုင်းတို့ကဒီလိုပန်းချန်မှုတွေကိုအဲ့ဒါတမားဆန်ပြင်ပြရုံနဲ့မလုံးတော့ဘူးပြည်သူတွေကိုအများအဲ့ဒါယုံမတမ်းရကျင်းချင်းစွာငါတို့အစိုးရတောင်းဝင်ကငါတို့ဒီကြာကောင်းမှုစွာထမ်းဆောင်နိုင်နေကောင်းမှုစွာထမ်းဆောင်နိုင်မှုတွေငါတို့ရဲ့ပိုင်ဆိုင်မှုဒီရှင်းနေရဒီညာရှိပါရဲ့ဆိုရင်ထုတ်ပြညာလို့ရှိရင်တိုင်းပြည်ကြီးရဲ့ပို့ပြီးတော့ဒါသင်္နအားရဝယ်ဖြစ်နိုင်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီအစီအစဉ်အတွက်ကျွန်တော်နည်းနည်းသက်ဆိုင်တဲ့စာဥစာရန်တွေဖတ်ကြည့်တော့ OECD ဥရောပစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကသုတေသနလုပ်ပြီးတော့ထုတ်ထားတဲ့စာအုပ်တစ်ခုမှာတော့နိုင်ငံတိုင်းမှာလူလူအစိုးရရာထူးကြီးတွေပေါ့ public office ကြီးကြီးယူထားတဲ့ပုဂ္ဂိုလ်တွေဟာသူတို့ရဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုကိုသမ္မတစီကိုတင်ပြရတယ်သူတို့မဟုတ်တာလုပ်ငန်းစီစီအဖွဲ့လိုအထူးစီစီရဲ့အဖွဲ့ကိုသူတို့ဖော်ပြရတယ်ဆိုတော့ရှိပါတယ်ဒါပေမဲ့လူစီရှင်ညာကျင်ညာရမယ်မကျင်ညာရဘူးဆိုတာကတော့နိုင်ငံအလိုက်ကွဲလွဲနေတယ်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲလူစီရှင်ညာကျင်ညာရတဲ့အဆင့်ထိလုပ်မယ်ဆိုရင်နည်းနည်းများရှိကိုရောက်နေလို့များသူတို့ဆိုရင်ညာဆိုရင်နိုင်သလားဥအောင်သိင်းပဲဆက်ပြီးတော့ဆွေးနွေးပါအောင်အဲ့လိုများလုံနေသလားပထမဆုံးသမ္မတစီကိုအစီရင်ခံတင်ပြဖို့ကိစ္စကိုပထမအဆင့်လုပ်ပြီးမှလူလူစီကိုတင်ပြဖို့အဆင့်ကဒုတိယအဆင့်ဖြစ်လာတဲ့လို့ကမထင်ဘူးလားအောင်သိင်းပါအ
ဲဒါတော့ဗျာဟိုရှင်းရင်းချင်းနဲ့စဉ်းစားရင်တော့အစဉ်းစားကြရပေါ့ဒီနော်တကယ်တော့မိမိလောက်မှာပိုင်ဆိုင်ထားတဲ့ဒီမိမိအစိုးရရဲ့အဆင့်ညောင်းကိုအထွန်းကြောင့်မှမိမိရှင်းရတဲ့ဒီကိုပညာသာကတော့ဘာမှဒါခက်ခဲရပြဿနာပြမဖြစ်ဘူးလို့ကျွန်တော်တို့ပဲကညီမလေးအပြင်ကဆိုကျွန်တော်ဒီပြည်သူ့နိုင်ငံဒီမှာကဒီပြဿနာရှိလို့အာဏာမရှိနိုင်ဘူးအာဏာရှိတယ်ဝိကြီးကနာဟာအလိုလိုရှိလာတယ်တမီးမို့တမီးရဲ့ဝိကြီးကနာကြီးဟာပေါ်ကျလာတယ်တမီးမို့တမီးဝိကြီးကနာကြီးဟာဒီလိုဆိုနေအာနာဘိုင်ကြီးရဒီလိုပဲရောက်လာမယ်။အဲ့တော့ဒါရီယာကျွန်တော်တို့ကဒီတိုင်းကြည့်နေရတဲ့အဖြစ်ဖြစ်ပြီ။အဲ့ကျွန်တော်တို့ကရှိရှိလင်းလင်းဖြစ်ဖြစ်ကျင်တာကအစိုးရဘက်မှတာဝန်ရှိတဲ့လူတွေကဒီရှိရတဲ့ဆံမှုပြည်ချင်းကိုတော့ထုတ်ဖို့ကြင်ညာထားပြီးအပြင်ဒီလုပ်တဲ့လုပ်ပေါ်မှာစိတ်ကြပ်ပတ်မှန်းနဲ့ပုံပြီးလုပ်တိုင်းဆောင်ရွက်နိုင်လို့မျိုးလို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ကပြောတဲ့စာရန်ထဲမှာပဲတစ်ခုကဘာတွေ့ရလဲဆိုတော့ဒီလိုပစ္စည်းဥစ္စာကိုတချို့နိုင်ငံတွေမှာအနာပိုင်အဖွဲ့အစည်းသမရစီအစီရင်ခံရမယ်တချို့ဆိုရင်လူသိရှင်ညာကြည်ညာမယ်လုတ်တော်လဲပဲလုတ်တော်လဲပဲရလက်ကောင်းပေါ်ထွက်မထွက်ဘူးဆိုတာကတော့ဒါစဉ်းစားစရာပဲဆိုပြီးတော့သူတို့အတိအကျဒါဟာသိကောင်းတယ်နေရာတိုင်းမှာထိရောက်မှုရှိတယ်လို့သူတို့မဆိုထားပါဘူးဆိုတော့တခြားလေ့လာကြည့်မယ်ဆိုရင်လည်းသရရှင်တွေလည်းမပြခနာကြားကြပါလိမ့်မယ်အိန္ဒိယလိုနိုင်ငံမျိုးမှာသူတို့ဟာကဘာမှရှိရဥပဒေသူတို့ဆီမှာအကုန်လုံးရှိသလိုပါပဲဒီလိုပဲအရေးယူရမယ်ပဲလို့လိုအပ်မယ်ရေးထားရမယ်လက်ပစ်လက်ယူမှုကြောင့်ပြဿနာတွေအများကြီးတက်နေရတာလဲကြကြရပါလိမ့်မယ်ဆိုတော့မြန်မာနိုင်ငံရဲ့ဒါအစဉ်လာရှိလာခဲ့တာကိုပြန်ကြည့်မယ်ဆိုရင်တော့ဒီလိုလူသိရှင်ညာကျင်ညာရမယ်လို့သမဏစီမှာအစီရင်ခံရမယ်ဆိုတာကိုအကောင့်ထဲပေါ်အောင်တော့တကယ်တော့ထိရောက်မှုရှိနိုင်မယ်လို့ထင်ပါလားဦးရမောက်လက်ပစ်လက်ယူမှုအဂရီလိုက်ဇာမှုပတ်ပြောက်သွားနိုင်မယ်လို့ထင်ပါသလားခင်ဗျဟု
တ်ကဲ့ကျွန်တော်အနေနဲ့တင်ပြလို့တာကတော့ကျွန်တော်တို့နိုင်ငံကတကယ်ကိုဒီ totally change ပေါ့လေစနစ်တစ်ခုကတကယ်တယောက်တူရဲစနစ်တစ်ခုကနေပြီးတော့ကျွန်တော်တို့ democracy စနစ်ကိုလမ်းကြောင်းပေါ်ကိုသွားနေတဲ့အချိန်မှာဒီဥပဒေဒီဘာပဲပြောပြောဒါတကယ်ကိုဟိုအတန်အသင့်ပေါ့လေကျွန်တော်တို့ကပြောင်းလဲတာစားဖြစ်နေတဲ့အတွက်အတန်အသင့်ထိအောင်မယ်လို့တော့ကျွန်တော်ထင်ပါတယ်သို့တော်လည်းပဲဒီဥပဒေကိုပြောင်းလဲဆိုတဲ့နေရာမှာကျွန်တော်တို့ကဘုံတိုင်းလုပ်မယ်အစားကို step by step ပေါ့တစ်စင်းချင်းတစ်စင်းချင်းသွားတာပူကောင်းမယ်လို့ထင်ပါတယ်ဒါလို့တစ်ဆင်းချင်းတစ်ဆင်းချင်းသွားရင်အပြင်နဲ့ပုံမှုထိရောက်မယ်လို့ထင်ပါတယ်ကျွန်တော်ဝုံတိုင်းတိုင်းသွားမယ်ဆိုရင်ကျွန်တော်တို့ခလုတ်တိုင်နိုင်ပါတယ
်ဟုတ်ကဲ့
ဒါကြောင့်ကျွန်တော်အနေနဲ့ကျွန်တော်အမြင်နဲ့ပြောရရင်တော့တစ်ဆင်းချင်းသွားခြင်းဒီတစ်ဆင်းချင်းသွားခြင်းအပြင်လည်းကျွန်တော်တို့တန်တင့်တော့တန်ထီတော့ထိရောက်နိုင်ပါတယ်ဘာလို့လဲဆိုတော့ခုနပြောပါလို့ပါပဲအိန္ဒိယနိုင်ငံကိုဥပမာကြည့်လို့ရှိရင်အိန္ဒိယနိုင်ငံမှာတကယ့်ကိုဒီမိုကရေစီကြာကြာလုပ်တယ်တကယ့်ကိုခုနဥပဒေတွေအများကြီးပြဋ္ဌာန်းပြီးတော့လုပ်တယ်သို့တော့အိန္ဒိယနိုင်ငံအခြေအနေဒီနေ့အခြေအနေကိုပြန်ကြည့်ကြည့်ပါတကယ်ဘလောက်အထိထိရောက်နေတယ်ဆိုတာဒါကြောင့်ကျွန်တော်တို့လူဒီလိုပြောင်းလဲစနိုင်ငံလေးမှာလည်းပဲက ကျွန်တော်တို့အနေနဲ့က step by step သွားမယ်ဆိုရင်တော့ထိရောက်မယ်နောက်တစ်ခါကျွန်တော်တို့မှာခုဆက်တက်ပြီးတော့ပြတ်ထားမှုလုပ်နေတယ် correction app အရာဆိုရင်လည်းပဲဒါတွေကဝိုင်းပြီးတော့လုပ်မယ်ဆိုရင်ထိထိရောက်ဖြစ်နိုင်မယ်ဒါအပြင်ကျွန်တော်တို့ဒီနေ့ကျင်းသုံးနေတဲ့နေရာမှာလွတ်တော်ရဲ့အခန့်ကဏ္ဍပါလွတ်တော်ရဲ့အခန့်ကဏ္ဍ check and balance ဆိုတာဟိုရှိတဲ့အတိုင်းပဲရှိသွားဖြစ်ပါတယ်ဘာပဲပြောပြောအနည်းငယ်များတော့ကျွန်တော်တို့ကဒါတွေကိုထိန်းကျောင်းသွားနိုင်မယ်လို့ကျွန်တော်အမြင်ရတော့
ဟုတ်ကဲ့ခင်ဗျာဦးမောင်အတော်ရရှိမှာခင်ဗျာအခုကျွန်တော်တို့လေလိုင်းအစီအစဉ်လွှင့်နေတော့မှာပဲဘောဂဗီရာပညာရှင်တို့ဖြစ်တဲ့ဥစိန်ထေးလေလိုင်းပေါ်ရောက်ရှိလာပြီဖြစ်ပါတယ်ဆရာဥစိန်ထေးဟာအဂရီလိုက်စားမှုမြန်မာနိုင်ငံရဲ့ဒီစီးပွားဟိုတုန်းကအခြေအနေတွေအတော်များများကိုယ်တိုင်လေ့လာသုတေသနပြုခဲ့ထက်ထက်ဝင်သိခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ဖြစ်ပါတယ်ဥစိန်ထေးသဘောထားပဲလို့သဘောပါပါခင်ဗျာ
ဒါဆရာရဲ့ဟိုကျွန်တော်တို့အခုတက်လာတဲ့ဥပဒေစိန်သမတဖြစ်စင်မှာကိုကပြောထားပြီးတော့ကိုနော် clean government လာတန်ရှင်းတဲ့အစိုးရဖြစ်ဖို့ကျွန်တော်ကဒီမိုဒီလမ်းကြောင်းသွားမယ်ဆိုတော့ဒါအရေးကြီးတာပေါ့လေ။ဘာကြောင့်လဲဆိုတော့ဆရာတို့လက်သိဒီဗမာပြည်မှာဒီအချင်းပြေခြားစားမှုဟာအတော်ကိုစလိုက်စားနေတဲ့ယောဂါကြီးနှစ်20ကျော်30ထားတာပေါ့လေ။ဖြစ်ခဲ့တဲ့ပြဿနာကိုကျွန်တော်တို့မရှင်းမနဲ့တော့ကျွန်တော်တို့ကအဆင်မပြေဘူးလေ။ဒါမှလည်းတိုင်းပြည်ပြည်သူလူထုအတွက်အကျိုးရှိမှဖြစ်တော့ဒါကတော့လုတ်ကိုလုတ်တဲ့ကိစ္စပါ
။ဟုတ်ကဲ့။နောက်တစ်ခုကမြန်မာနိုင်ငံဆိုဆရာကျွန်တော်အစီတိုင်းရဲ့အလေးတစ်ခုကိုကျွန်တော်ခွဲခြားပြည်ကော်မရှင်ပြည်တယ်စီဘွားလုံငန်းတခုအကောင့်ထွက်ပြီးဥပမာဖြင့်ဆိုကြပါစို့နော်ကျွန်တော်တကယ်ဘယ်သူမှ personally ရွေးတာမဟုတ်ပါဘူးဥပမာဖြင့်သတ္တူရင်းလုံငန်းတခုတူဖို့အတွက်သတ္တူရင်း company ကမြန်မာနိုင်ငံမှာလာပြီးတော့ခွင့်ပြုချက်တောင်းတယ်ရတယ်အဲ့ဒီအတွက် commission အနေနဲ့စီမံဆောင်ရွက်ပေးတဲ့ဝန်ကြီးကိုဖြစ်ဖြစ်ဘယ်လောက်ပေးတယ်ဘာညာဆိုတာမျိုးအဲ့ဒါအရှိတိုင်းမှာတော့ commission ပေးတယ်ဆိုပေမဲ့အနောက်တိုင်းမှာကတော့ agriculture မှုလက်ပေးလိုက်မှုဖြစ်သတ်မှတ်ကြတယ်ဆိုတော့အဲ့လိုအရှင်းနဲ့အနောက်ယဉ်ကျေးမှုကော်ဟတာကောဒီလိုခြားစားပြည့်စုံမှုအပြည့်အရရောက်နေကြလားဆရာဘယ်လိုသဘောပါလဲကိစ္စ
လဲအဲ့ဒါအမှန်ပါပဲဆရာရေဘာကြောင့်ဆိုတော့ကျွန်တော်တို့ဒီဝင်းကြီးဝင်လေးပဲပြောပြောအာဏာပိုင်ဖွဲ့စည်းဆိုတာကသူ့ရဲ့သဘောတရားကိုဆရာစဉ်းစားကြည့်ပါပြည်သူလူထုအကျိုးကိုလုပ်တဲ့လူဖြစ်တော့ तू ကကျွန်တော်တို့အရက်ပဲစကားနဲ့ပြောရင်ပေါ့ဆရာရေအယောင်းွယ်လုပ်တဲ့ပွဲစားမှမဟုတ်တာပဲနော်ဒါတစ်ချက်ပွဲစားဆိုတော့တစ်မျိုးပေါ့ဆရာနော်နောက်တစ်ခုကဘာလဲဆိုဒီကျွန်တော်တို့ပြည်သူလူထုအကျိုးကိုထမ်းဆောင်တဲ့လူတွေဟာပြည်သူလူထုကသူတို့ထိုက်တန်တဲ့လာစားရိတ်ခါနေပေးထားပေးတာဖြစ်တော့ဒါအလုံးဝမဖြစ်တဲ့ကိစ္စပါနောက်တစ်ခုကဆရာစဉ်းစားကြည့်နော်ကျွန်တော်တို့ကဒီကော်မရှင်ယူပြီးဆိုရင်ပမာဏကြီးတဲ့လုပ်ငန်းကြီးဆိုစဉ်းစားကြည့်ပေါ့ဆရာကြီးဒါတွေကတော့ကျွန်တော်တို့အဲ့ဒီယူဆအောင်လုံးဝလက်ခံလို့မရဘူးခင်ဗျဒါကဘာလဲဆိုတော့ပြောမယ်ဆိုရင်အကြောင်းပြချက်တစ်ခုလို့ပြောတာပေါ့အလကားလုပ်ပေးလို့ကော်မရှင်ယူတယ်ဆိုတော့မှနည်းနည်းတော်သေးကွာအလကားလုပ်တာလည်းမဟုတ်ဘူးသူတို့ထိုက်တန်တဲ့လာစားတွေပေးထားတာပဲထောက်ပံ့ကြီးတွေပေးထားတာပဲ facility တွေပေးထားတော့ဒါကမလိုအပ်တဲ့ချက်ပါဆရာ
အာဟုတ်ကဲ့ဆရာအဲ့ဒီတော့ဒါပေမဲ့ဒီသောရရှင်တယောက်ရေးတဲ့စာထဲမှာနေပြီးတော့အရာရှိတူးဆိုတဲ့ပုဂ္ဂိုလ်ကလည်းပဲအဲ့ဒီမှာဘာပြောလဲဆိုတော့လာဇာကိုလည်းပဲခြားစားပျက်စီးမှုအတွက်လုံလောက်တဲ့လာဇာပြေဖို့လည်းလိုအပ်တယ်ဆိုတော့လည်းသူကတစ်ချက်ထောက်ပြထားပါတယ်အာဆရာဦးအောင်သိန်းကိုကျွန်တော်ပြန်မိချင်ပါတယ်ခုနကဆရာဦးစင်ကြီးဆွေးနွေးသွားတဲ့ကိစ္စပေါ့လေအဲ့ဒီကော်မရှင်ပေးလို့ယူရတယ်ဆိုတာနဲ့တစိုးလက်ဆောင်လက်ထုတယ်ဆိုတာနဲ့ဘယ်လိုကွာဟပါလဲအစ်တိုင်းမှာကအဲ့လိုကော်မရှင်ပေးတယ်ပေးမှပြီးမြောက်တယ်ပေးကမ်းခြင်းဒီအောင်မြင်ရဤတော့ဆိုထားရတယ်ဆိုတော့အဲ့ရင်ကြီးမှုကတော့ဒုက္ခအနှောင့်အယှက်ဖြစ်မနေဘူးလားခင်ဗျာမြန်မာနိုင်ငံအတွက
်။မအဲ့ရတော့ဒီကော်မရှင်ကလည်းတမိယချင်းလက်ပြလိုက်ယူနေရတာ။ဒါမလုံးတစ်ခုကိုဖြတ်ပြပြီးတော့ဖြတ်ကြည့်တာပဲ။အဲ့တော့ပြည်ပြားကိုဖြတ်ပြီးဒီတမိတစ်ခုကိုဖြတ်ပြလိုက်ရင်သူကကော်မရှင်ကဘယ်လောက်ရမယ်ဆိုတာသိထားပြီးဖြစ်တဲ့အတွက်ကြောင့်ဒါဟာတမိယချင်းသူလက်ယူရမျိုးကြီးကိုကျင့်သုံးတာပဲဗျာ။ဘယ်လိုပဲပြီးပြီဗျာဟိုအာကော်မရှင်ရပြီမှာခံစားပိုင်ခြင်းဆိုတာပြီမှာဒီဟာတစ်ခုပါမျိုးတစ်ခုဖြတ်ပြီးနေတယ်သူကဝန်냔ပေါ့ဗျာသူကဂါမန့်ဆာဗစ်ဆိုတဲ့သဘောကိုသူ့ကိုယ်ကနားလည်လို့လိုအပ်တယ်ပေါ့နော်ဒီရေပြောင်းရဲ့ဥစ္စာရပြောင်းကိုဒီလိုပြောဆိုရင်ဒီလိုကျွန်တော်ဒီကော်မရှင်ရပြီးရဆိုရင်တော့မှဒါပြင်များပါလေကျွန်တော်မဆန်ကအချက်ကကျွန်တော်ကြားကြည့်တာကတော့အဲ့ဒီလိုနိုင်ငံသားကိုသွားရည်ဒီဒီကြောင်ရှိပုဂ္ဂိုလ်ကြီးဟာပြန်လာဟောလက်ဆောင်ပဏာပေးလိုက်ရင်ကြက်ကြက်ကြီးများမှာထားပြီးတော့အထားရည်ဒီသဘောမျိုးကိုကျွန်တော်ကြားဘူးပါလေ။ဒါပေမဲ့အဲ့လိုအမှန်တကယ်ရှိမရှိတော့မပြောချင်ဘူး။ဟု
တ်ကဲ့ဟုတ်ကဲ့စားတယ
်။ဒီကြက်ကြက်ကြီးလက်ဆောင်ပစ္စည်းတွေကသူတို့ပညာပြီးသူယူယူဘုန်းကပညာပြီးတော့သူတို့အဲ့နာအိုင်အထားရည်ဆိုတာကျွန်တော်ကြားဘူးပါလေ။ဟုတ
်ကဲ့
အခုအဲ့လိုဟာအခုလိုခြေစာမျိုးမှာဒီမိုကရေစီဆိုတာလမ်းကြောင်းပုံစံမျိုးနဲ့တွားနေတယ်တန်ရှင်းရဲ့ဒီအတိုင်းဖြစ်ဖို့အဲ့ဒါကြိုးစားနေရခြင်းဒီသာအာဏာပိုင်အဖွဲ့ကြီးဖြစ်တဲ့ဒီမင်းဆုံးနှံကြုံတွေကအစဒီဝင်ကြီးအဖြစ်လည်းပဲအားလုံးဟာဒီလိုရဲ့ဥစ္စာတနာဘလောက်ကြီးပိုင်ဆိုင်ထားတယ်ဆိုတာပြည်သူ့ကိုထုတ်ပေါ်ပညာကြားခြင်းအဲ့သူတို့မှဘာမှအခက်အခဲရှိနိုင်တယ်လို့မ
โอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเคโอเ
ကျွန်တော်ကတင်သွင်းတာကတော့ဒီဟာကျွန်တော်တို့မာရာကြီးပြောတယ်လေမိမိတို့အစိုးရကလေကောင်းမွန်တဲ့အုပ်ချုပ်ရေးပေါ့တော့ကိုယ်ကဗျာနဲ့ကိုယ်ဖော်ဆောင်နေရှိတယ်တဲ့။တန်ရှင်းတဲ့အစိုးရကလင်းဂါဗာမန့်ဖြစ်ဖို့လဲဆောင်ရွက်လဲရှိတယ်ပြောပါတယ်။ပြောရခါကြတော့ဒီဟာတို့ကလေဒီဟာတိုင်းပြည်သားကလေမတမ်းမှဓာမျိုးအစိုးရကိုမျှော်လင့်ဆောင်ရမှာပဲလေ။ငါကြီးပြောရရကြလည်းအလွန်မုံမြတ်တဲ ออเปชาไล่นาတော့ဒါတော့သူတို့ရဲ့ဟိုတဘောထားပေါ့ဗျာအာဒါဒီနဲ့လေကျွန်တော်ရဲ့ကျွန်တော်တို့စီမှာလဲဟိုပေါ့ထောက်ခံတဲ့လူကတော့60ရှိလို့ရှိပါတယ်ကျွန်တော်တို့ဖွဲ့ကြည့်ခဲ့ကိုယ်စားလေရေတွက်နဲ့ကြည့်လို့ရှိရင်တော့ညနေကျွန်တော်တို့ဘူထောက်ခံတဲ့လူတွေကြားထဲမှာ30လောက်ရှိတယ်ဆိုတာတော့ဒါ30 30ဟာလောက်ရှိတယ်ဆိုတော့ပေါ်လွင်လာတာပေါ့လေဒါနဲ့ပတ်သက်လို့ကတော့ဒီအများရဲ့
ပဲကျွန်တော် UA mark ကိုပြန်မိကြရင် UA mark ခဏအခုကြီးတော့ဆိုရင်တော့ဒါလွတ်တော်ဆိုတာကတော့ legislature သူတို့ကတော့ပယ်ရှားနိုင်ခွင့်ရှိပါတယ်သမ္မတကတော့ executive chief ပေါ့ဗျာအုပ်ချုပ်ရေးသမိုစီမံခန့်ခွဲအကြီးကဒါပေမဲ့ဒီအဆိုဟာတကယ်တော့ဥဝင်းမြင့်ပြောသလိုဆိုရင်တော့ဒါသူတို့ပါတီကထွက်လာတဲ့အယူဆဥဝင်းမြင့်တူတယောက်ထဲရဲ့အယူဆလည်းမဟုတ်သမ္မတကြီးကိုယ်တိုင်လမ်းညွှန်ထားတာကိုသူကအခြေခံပြီးတော့တင်သွင်းတာဖြစ်ပါတယ်ဆိုတော့လွှတ်တော်ကမြန်မာနိုင်ငံမှာလွှတ်တော်ကသမ္မတကြီးရဲ့အဆိုတော်ပယ်ချတယ်ဆိုတော့လွှတ်တော်ဟာအာဏာအပြည့်အဝကျင့်သုံးနိုင်တယ်လို့များအကောင်းမြင်ရမလားသူတို့မဟုတ်သမ္မတကြီးရဲ့ပြုပြင်ပြောင်းလဲရေးကိုလွှတ်တော်ကထော်လောက်ကန်းလန်းလုပ်တယ်လို့များယူဆမလားဥဝင်းမြင့်သဘောထားဆွေးနွေးပေးပါခင်ဗျာ
အဲကျွန်တော်တို့ရဲ့တင်ပြရရင်ကျွန်တော်တို့လွှတ်တော်ကြီးသမားကြီးရဲ့ဟောလေကျွန်တော်တို့ဆင်းရဲပြောတဲ့ကောင်းမွန်တဲ့ဟောဆိုရကောင်းမွန်တဲ့အုပ်ချုပ်ရေးဖြစ်ဖို့ဒါအများဆုံးပူးပေါင်းဆောင်ရွက်နေတာပါဒီဟာကလည်းကျွန်တော်တို့ပထမအဆင့်ပါတော့ကျွန်တော်တို့ကဒါပေးချတယ်လို့ကျွန်တော်မဖြစ်ပါဘူးခင်ဗျကျွန်တော်အမြင်ပြောတာပါကျွန်တော်အမြင်ဒါကိုကျွန်တော်တို့အမှတ်တမ်းနဲ့ထားပြီးတော့ကျွန်တော်တို့ကဆောင်ရွက်ဖို့ကျမတို့ကြည့်ရတယ်လို့ပြရပါတယ်။အဲ့ဒီနေရာတော့ကျွန်တော်လွတ်တော်တခြားကော်မတီတက်နေတဲ့အတွက်ကျွန်တော်အဲ့ဒီအချိန်မှာလွတ်တော်မှာတော့မရှိပါဘူး။တိုးတော်လည်းပဲကျွန်တော်ဒီမှာတင်ပြရရင်ဒီကပြောလို့ပေါ့လေ။အစိုးရတမဟိုကျွန်တော်တို့လွတ်တော်ကသမရာကြီးကိုမဆက်ကျင်တဲ့အတွက်သမရာကြီးလောက်တာတွေကိုထောက်ခံတဲ့အတွက်သမရာကြီးကိုယ်တိုင်ကဒီဟာကိုဒီကဒီနေ့အစိုးရအတိုင်းပေါ့။ဆောင်ရွက်ဖို့ဆိုတာမှာသူကအခြေခံဥပဒေကိုကျွန်တော်တို့ကူပါပါတယ်။အခြေခံဥပဒေတရားပထမအဆင့်ကျွန်တော်မြင်လာတော့ပထမအဆင့်ထောက်ရတော့ဖြစ်ပါတယ်။နောက်ကျလို့ရှိရင်ဒီကအခြေခံဥပဒေမှာဒီကကျွန်တော်အရင်ပြပြခဲ့တယ်လို့ပါပဲ။ပြုပြင်ပြောင်းလဲပြီးတော့ဒီကနည်းနည်းပြင်ပြရလို့ဖြစ်အောင်လုပ်ကြင်ထောက်ရမယ်လို့ကျွန်တော်ထင်ပါတယ်။လွတ်တော်လည်းပဲအဲ့လိုပဲဟိုကျွန်တော်ထောက်ရဝနိုင်မယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဦးမြင့်အဲ့တော့ဒီအဆိုဟာလွှတ်တော်ဥပဒေတစ်ခုနဲ့မကဘဲနဲ့ဖွဲ့စည်းပုံမှာပါပြဋ္ဌာန်းတင်တဲ့အဆိုဆိုပြီးတော့အိဘသဘောထားရှိကြတယ်လို့ဆိုပါတယ်ခင်ဗျာ။ဦးမြင့်ပါပြန်ပြောကြပါလဲ
။ပြဋ္ဌာန်းတဲ့ဆိုလို့ရှိရင်တော့လေဟုတ်ပါဗျာဒါဖွဲ့စည်းပုံဟိုပြဋ္ဌာန်းဖွဲ့စည်းပုံမှာကိုပြဋ္ဌာန်းတင်တယ်ဆိုလို့ရှိရင်တော့ဒါနောက်အချိန်မီးဒါဖွဲ့စည်းပုံပြဋ္ဌာန်းလို့ရပါလေ။ဖွဲ့စည်းပုံပြဋ္ဌာန်းမှုဆိုတာကပြင်ပြီးပြဋ္ဌာန်းမှုဆိုတာအခုလောလောဆယ်လွယ်တာမှမဟုတ်ပဲ။အခုလောလောဆယ်ဘယ်လိုမှမလွယ်နိုင်တဲ့ကိစ္စပဲ။ဒါပေမဲ့အခုလောလောဆယ်လုံနိုင်တာကဒီနောက်ဒီကောင်စုဆိုးရွက်ခွဲဥပဒေပုံမှန်တရားတင်မှာပါနေတဲ့အတိုင်းကျွန်တော်တို့ကလုံးလုံးရလို့လုံနိုင်တဲ့အဆင့်အနေစလုပ်ဖို့ကျွန်တော်ကဆွေးနွေးတာပါ
ဟုတ်ကဲ့ပါခင်ဗျာအခုသောရရှင်တယောက်ပါဝင်ဆွေးနွေးလို့လေလှိုင်းမှာရှိနေပါတယ်ကိုနေလာရှိပါလားပြောပါခင်ဗျာပါဆွေးနွေးလို့ပါလဲ
ကျွန်တော်ပြောချင်တာကတော့ဒီလိုမျိုးဒီအကြောင်းချက်ဖြစ်ပေါ်လာခြင်းကိစ္စကကျွန်တော်နိုင်ငံရဲ့ပြည်သူ့လွတ်တော်ဆိုတာပြည်သူ့ရဲ့ ပြတ်တော်မဟုတ်ဆိုတော့သင်္ချာတည်တဲ့ဖြစ်ဖြစ်တယ်ဆိုတော့သိတာဒီပါခင်ဗျာအဲဒီပြောကြောင်းနောက်နောက်ထပ်လာမယ်ဒီလေးကနေမှာလက်ပေးလက်ယူမှုကိစ္စတွေကကြီးမားစွာဖြစ်ပေါ်လာဖို့ရှိပြီးတော့လက်ပေးလက်ယူမှုနဲ့ဆက်တယ်မှာတရားဥပဒေစိုးမိုးမှုရှိခြင်းဆိုတဲ့အချက်ကိုပြည်သူတွေခံစားရမယ်ဆိုတဲ့ဖြစ်ဖြစ်ပါခင်ဗျာနောက်ပြီးတော့ကျွန်တော်နိုင်ငံမှာလက်ညှိုးထိုးပြစရာဆိုလ ောင်းလဲမှုတစ်ချက်တစ်ချက်ကိုထောက်ပြပါဆိုရင်အဲထောက်ပြစရာအချက်မရှိခြင်းအခက်ရလဲဒီနေ့ထိတိုင်ဖြစ်နေတဲ့ကိစ္စပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာတရာရှင်တွေပါဝင်ဆွေးနွေးရတဲ့ပုဂ္ဂိုလ်တွေနိုင်ငံဖြစ်ကြပြတဲ့ပုဂ္ဂိုလ်တွေအကုန်လုံးအထူးကျေးဇူးတင်ပါတယ်လို့ပြောကြရင်လည်းဒီကနေ့တရားလေဆိုင်အစီအစဉ်ကိုဒီမှာရင်ဒီကုန်ထွက်ပါရစေခင်ဗျာ